မြန်မာနိုင်ငံ၏လူဦးရေဟာဒီနှစ်ဇန်နဝါရီလမှာ 95.4 သန်းရှိတယ်လို့မြန်မာအစိုးရကကြေညာတာကိုမေလ2ရက်နေ့တို့စင်ဝါသတင်းမှာဖော်ပြပါရှိပါတယ်။ဒီကမ္ဘာလုံးရှိနိုင်ငံအသီးသီးရဲ့လူဦးရေဆိုင်ရာကိန်းဂဏန်းအချက်အလက်တွေမိသားစုစီမံကိန်းပညာရေးနဲ့ကျန်းမာရေးဆိုင်ရာသတင်းအချက်အလက်တွေကိုစုဆောင်းတင်ပြနေတဲ့ Washington ခြေစိုက် Population Reference Bureau PRB လို့ခေါ်တဲ့အစိုးရမဟုတ်တဲ့လူမှုရေးအဖွဲ့ကြီးကတော့မြန်မာနိုင်ငံရဲ့တက္ကသိုလ်2005ခုနှစ်နှစ်လေအတွက်လူဦးရေဟာ 50.5 သန်းလို့ခန့်မှန်းပါတယ်။အခုလိုကွဲပြားခြားနားနေတာကြောင့် PRB အဖွဲ့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့စီးရင်အင်းကိုတွက်ချက်ထုတ်ပြန်ရသူစီးရင်ပညာရှင် Mr. Carl Hope ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါတယ်။ပထမဦးဆုံးသူတို့အနေနဲ့မြန်မာနိုင်ငံရဲ့လူဦးရေ 50.5 သန်းတနည်းအားဖြင့်တန်း 95 သိန်းဆိုတဲ့ကိန်းဂဏန်းကိုဘယ်လိုလုပ်ရရှိပါသလဲလို့မေးမြန်းကြည့်ပါတယ်။
Well, all population projections are basically dependent upon the situation, you know, the demographic situation today first.
လူဦးရေခန့်မှန်းချက်တွေအားလုံးဟာအခြေခံအပြင်တော့ခဏလက်ရှိလူဦးရေအခြေအနေကိုမူတည်ပြီးတွက်ချက်ထားတာပါ။ကျွန်တော်တို့မှာလက်ရှိလူဦးရေနဲ့မွေးဖွားနှုန်းဆိုင်ရာအချက်အလက်တွေရှိနေပါတယ်။ဒီအချက်အလက်တွေကိုထည့်သွင်းပြီးမြန်မာနိုင်ငံရဲ့လူဦးရေကိုခန့်မှန်းထားတာပါလို့ထင်ကြတော့ပါတယ်။ဟုတ်ပါပြီ။ဒါပေမဲ့မြန်မာအစိုးရဟာနိုင်ငံခြားကပညာရှင်တွေသုတေသီတွေကိုမြန်မာပြည်ထဲဝင်ရောက်သုတေသနလုပ်တာစရင်အင်းကောက်ယူတာခွင့်မပြုသလိုသူတို့စီမားရှိတဲ့စည်ရင်းစရာတွေကိုလည်းထုတ်ပြန်ကြေညာခြင်းမပြုပါဘူး။တက်ဆိုင်ရာဝန်ထမ်းတွေကိုလည်းထုတ်ဖော်ပြောမှာဆိုလို့ Official Secrecy Act ကအဥပဒေနဲ့ချင်းချုပ်လို့ရှိပါတယ်။ဒါကြောင့် Mr. Carl Hope ကိုဒီသတင်းအချက်အလက်တွေကိုဘယ်လိုလုပ်ရပါသလဲ။သူ့အနေနဲ့မြန်မာနိုင်ငံတွေကိုတွားရောက်ပြီးဒီစည်ရင်းစရာတွေကောက်ယူခဲ့တာပါလားလို့မင်းမြတ်နဲ့ခမတော့
No. Burma it's one of the more difficult countries to obtain information on. However,
မဟုတ်ပါဘူးမြန်မာနိုင်ငံဟာသတင်းချစ်လက်တွေရရှိဖို့အလွန်ခက်ခဲတဲ့နိုင်ငံမှာဒါပေမဲ့ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာစုဟာ fertility survey ကိုမျိုးအောင်မှုနှုံးစစ်တမ်းတရက်ကောက်ယူခဲ့ပါတယ်အဲ့ဒီစစ်တမ်းပါကိန်းဂဏန်းအချက်လက်တွေကိုကျွန်တော်တို့ရရှိခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့မှာမွေးဖွားနှုန်းနဲ့ပတ်သက်ပြီးခန့်မှန်းလို့ရပါတယ်ဒါဟာလူဦးရေခန့်မှန်းတွက်ချက်ရမှာအလွန်အရေးကြီးတဲ့အချက်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့သကောင်စင်းရပြီးခဲ့တဲ့1983ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တာပါ။ဒါကြောင့်ဒီအရေးအတွက်ကတော့ကွဲလွဲမှုအနည်းငယ်ရှိနေပါတယ်။ဒါပေမဲ့မြန်မာအစားစားကွဲလွဲမှုတော့မရှိနိုင်ပါဘူးလို့ဖြေကြားသွားတာပါ။မြန်မာနိုင်ငံရဲ့အစိုးရထုတ်ပြန်တဲ့လူဦးရေစင်းဟာ 55.4 သန်းဖြစ်ပါတယ်။အစိုးရရဲ့ဒီကိန်းဂဏန်းနဲ့ပတ်သက်လို့ခင်ဗျားအနေနဲ့ဘယ်လိုသဘောရပါသလဲလို့သူကမေးကြည့်မိပါတယ်။
That certainly sounds, you know, I won't say it's a propaganda number, but it doesn't have much of a sound basis that anyone in the West.
ကျွန်တော်အနေနဲ့ပြောရရင်ဒီကိန်းဂဏန်းတွေဟာဝါဒဖြန့်တဲ့ကိန်းဂဏန်းလို့တော့မပြောလို့ပါဘူး။ဒါပေမဲ့သိပ္ပံနီးမကျတဲ့ကိန်းဂဏန်းတွေလို့ပဲကျွန်တော်အနေနဲ့ပြောရမှာပါလို့ဖြေကြားတော့ပါတယ်။မြန်မာစိုးရစင်းစရာရနှစ်စဉ်လူဦးရေတိုးနှုန်းဟာ 1.32 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ PRB အဖွဲ့ကြီးရဲ့ခန့်မှန်းချက်ကတော့ 1.2 ရာခိုင်နှုန်းသာရှိပါတယ်။မြန်မာအစိုးရပြောသလိုလူဦးရေတိုးနှုန်းဟာ 1.32 ရာခိုင်နှုန်းရှိတဲ့ဆိုရင်မွေးဖွားမှုနှုန်းဟာလက်ရှိအခြေအနေနဲ့နှစ်ဆမွေးဖွားမှသာဒီကိန်းဂဏန်းကိုပြည့်မီမှာဖြစ်ကြောင်းလဲမစ္စတာကာဟော့ကရှင်းပြပါဗျာတော်တော်ရှင်းပါခင်ဗျာ PRE အဖွဲ့ကြီးရဲ့အဆိုအရမြန်မာနိုင်ငံရဲ့ပဂရီလက်ရှိမွေးဖွားနှုန်းသေဆုံးမှုနှုန်းတွေကိုထည့်သွင်းတွက်ချက်ပြီးရရှိလာတဲ့မြန်မာနိုင်ငံရဲ့လူဦးရေဟာ 50.5 သန်းဖြစ်ပါတယ်မြန်မာအစိုးရထုတ်ပြန်တဲ့စည်ရင်းစရာအရတော့မြန်မာနိုင်ငံရဲ့လူဦးရေဟာ 55.4 သန်းဖြစ်တာမို့လူဦးရေ 9 သန်းကျော်နီးပါးဟာဘယ်ကနေဘလို့ရောက်ရှိလာတာပါလဲ SAAG ကဒေးလီခြေစိုက်တောင်အားရှလိလာရေးဌာနကနိုင်ငံရေးလိလာတုံးသက်သူဒေါက်တာကပီလာရဲ့ပြောကြားချက်ကိုနားဆင်အောင်ပ
ါ Myanmar is that in the northern Myanmar state or the area of the region which borders China there is already a very large influx ofChinese illegal migration
မြန်မာနိုင်ငံမြောက်ပိုင်းတရုတ်နိုင်ငံနဲ့နယ်ချင်းဆက်ဆက်တဲ့နေရာမှာတရုတ်လူမျိုးအများအများတရားမဝင်ဝင်ရောက်မှုတွေရှိနေပါတယ်။ဒီချက်ကိုကျွန်တော်ခိုင်ခိုင်မာမာပြောနိုင်ပါတယ်။အခြားပညာရှင်များအခြားသတင်းရက်ကွက်ကပုဂ္ဂိုလ်များနဲ့ဆွေးနွေးပြီးသိရတဲ့အချက်ကိုကျွန်တော်ပြောဆိုခြင်းဖြစ်ပါတယ်
။ Chinese illegal migration is creeping down
မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်တွေအများအများဝင်ရောက်နေပါတယ်။ဒီတစ်ခုတည်းကမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချင်းချောက်နေတဲ့အနေအထားဖြစ်ပေါ်လာနိုင်ပါတယ်လို့ပြောဆိုသွားတာပါ